ပြင်းပြင်းနဲ့ရင်းမှနိုင်ငံရေးမရှိရင်အခြေခံကြတဲ့စီးပွားရေးလုပ်ငန်းတွေကအစားအခက်အခဲတွေတွေ့နေတဲ့အတွက်ကုန်ပယ်ဆက်မှုအသင်းချုပ်ဒေသခံပုဂ္ဂလိကလုပ်ငန်းရှင်များနဲ့ပြည်내အစိုးရတို့ကမေလ14ရက်နေ့ကပြင်းပြင်းနဲ့ပတ်အမျိုးမှဆွေးနွေးညီနိုင်ခဲ့ကြပါတယ်။ကုန်ပယ်ဆက်မှုအသင်းချုပ်အနေနဲ့ငင်းချမ်းရေးအတွက်စီးပွားရေးလုပ်ငန်းများ Business for Peace, Before Peace ဆိုတဲ့ဆောင်းပါးနဲ့အညီတိုင်းနယ်ပြည်내တွေကိုတွားရောက်ပြီးညီနိုင်နေခဲ့တာပါ။အပြည့်စုံတော့ထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းထောက်မအေးမာကသတင်းပေးပို့ထားပါတယ်
။ကုလသမဂ္ဂရဲ့တာဝန်ကျတဲ့လုပ်ငန်းများဆိုင်ရာကွန်ရက်ဖြစ်တဲ့ UNGC မှာကရင်ပြည်နယ်အတွင်းစီးပွားရေးလုပ်ငန်းများဝင်ရောက်လုပ်ကိုင်တာတွေလူမှုအကျိုးပြုတဲ့စီးပွားရေးအတိုင်းအဝိုင်းတစ်ခုဖန်တီးနိုင်ဖို့အတွက်မေလ14ရက်နေ့ကကရင်ပြည်နယ်ဝန်ကြီးချုပ်ပါဝင်တဲ့ Business for Peace B4P ကိုကုန်တယ်ဆက်မှုအသင်းချုပ်ကဦးဆောင်လုပ်ခဲ့တာပါ။ကရင်ပြည်နယ်ဟာနယ်စပ်မြို့ဖြစ်ပြီးထိုင်းနဲ့မြန်မာအဓိကကုန်သွယ်စီးဆင်းမှုတွေရှိနေတဲ့ပြည်နယ်တစ်ခုလည်းဖြစ်ပါတယ်။ဒီအတွက်ကရင်ပြည်နယ်တွင်းမှာစီးပွားရေးလုပ်ငန်းတွေလုပ်မယ်ဆိုရင်တော့ငင်းငယ်ရေးဟာအရေးကြီးတဲ့အခန်းကဏ္ဍမှာပါဝင်နေဆိုပြီးကုန်တယ်ဆက်မှုအသင်းချုပ်ပြည်သူ့ဆက်ဆံရေးဌာနရဲ့ပြောရေးဆိုခွင့်ရှိသူဦးထက်လင်းဦးကအခုလိုပြောပါတယ်
။ဒီလိုဒီစီးလဲဆိုအဲဒီအရန်အရေးကြီးတဲ့ခံစားလာမှာပါတယ်။အခုလိုဆိုငင်းငယ်ရေးမရှိဘူးဆိုကျွန်တော်တို့ကရင်ပြည်မှာသွားတဲ့အပြစ်တုံးမမတော်တဲ့တော်တော်ကငင်းငယ်ရေးမရှိဘူးလက်နက်ကတော့ပိုးရဖြစ်တယ်ဒီလိုပြည်ပကောက်ဖြစ်တယ်ဆိုရင်စီးပွားရေးလုပ်ငန်းအနေနဲ့အခြေခံလုံးဝတကယ်ကြတယ်ပိုးပို့ဆောင်ရေးလိုကလာမျိုးမအောင်မှာအခက်အခဲဖြစ်တယ်ခင်ဗျာတော်ဒီကိုပူတန်ရောင်းဝယ်ကုန်စည်ပလဲရေးဆိုရင်အခြေခံကြတယ်စီးပွားရေးရဲ့ခန်းကဏ္ဍတော်မှာဆောင်ရွက်လို့မရပါဘူးပြီးတော့ဒီနိုင်ငံတကာစီးပွားရေးလုပ်ငန်းရှင်တွေရောပြည်ရေးလုပ်ငန်းရှင်တွေလူကျင်ကြတာဟိုစေစားစည်းစားတာသူတို့ယဉ်ကျေးမှုနဲ့မလုပ်ကြသူတို့ယဉ်ကျေးမှုနဲ့မဟုတ်ဟာသူတို့ရဲ့စီးပွားရေးအဆောင်အထုစီးပွားရေးလုပ်ငန်းတို့ကအခိုင်မာနိုင်ပါမလားသတိနိုင်ပါမလားဆိုတော့အများကြီးစဉ်းစားပါတယ်။ဒီပြည်ပကဖြစ်နေတဲ့အခါကျရင်နိုင်ငံတကာရင်းနှီးမြှုပ်နှံမှုရောကရင်ရုံးလန်းဖုံးဆိုးနှံမှုရောဒီအဲ့ဒီပြည်ပကဖြစ်နေတဲ့အချိန်နေရာတွေမှာသူတို့ကမလုပ်ချင်ရောဘာလို့လဲဆိုတော့သူတို့ရဲ့ရင်းနှီးမြှုပ်နှံမှုဟာရင်းရှိတည်တတ်မှာမဟုတ်ဘူး၊ခိုင်မာမှာမဟုတ်ဘူးလို့သူကယူဆတတ်ကြမလို့ဒီပြည်နေနေမှုရှိဆိုတော့စီးပွားရေးလုပ်ငန်းရှင်များလည်းစဉ်းစားမှုမလိုပါဘူးခင်ဗျာ
။ကုန်တယ်ဆက်မှုအသင်းချုပ်အနေနဲ့ပြည်နယ်အစိုးရအဖွဲ့နဲ့စွတ်တော်ဥက္ကဋ္ဌကြီးပြည်နယ်စီးပွားရေးလုပ်ငန်းရှင်တွေကိုတိုက်တွန်းချက်တွေကိုလည်းအခုလိုပြောသွားပါရဲ့။
အခုဒီလိုပို့ဥစားတာပြည်ရေးစီးပွားရေးလုပ်ငန်းရှင်တွေကျွန်တော်တို့ဒီပြည်နယ်အစိုးရဝန်ကြီးချုပ်နဲ့အသာဝန်ကြီးတွေရဲ့လို့တော့ဥပဒေနဲ့တွေ့ရတဲ့အချိန်မှာကျွန်တော်တို့ဆွေးနွေးခဲ့တာကလာတဲ့ရင်းနှီးမြှုပ်နှံမှုတွေကလူမျိုးတောင်ဝင်ကျူတဲ့လုပ်ငန်းတွေတောင်ဝင်ကျူတဲ့လုပ်ငန်းတွေဖြစ်ရမယ်ဆိုတော့ကျွန်တော်တို့ကဒီအစိုးရဘောသွတ်တော်ဒီအမှတ်ဒီလို့တော့ဥပဒေကိုတွေ့တဲ့အခါမှာကျွန်တော်တို့ဒါကိုပြောခဲ့ပါတယ်ခင်ဗျာဟိုဒီတောင်ဝင်ကျူတဲ့လုပ်ငန်းတွေဆိုတဲ့နေရာမှာလည်းသူစီးပွားရေးလုပ်ငန်းတွေကဟိုနာမည်ကြီးတဲ့လုပ်ငန်းတွေမှာအရင်ဟိုကမ္ဘာမှာအောင်မြင်တဲ့လုပ်ငန်းတွေဆိုရင်သူကဟိုတောင်ဝင်ကျူတဲ့အကြောင်းပြီးကျင့်ဝင်လိုက်လာတဲ့အကြောင်းကိုတိတိကျကျကမ္ဘာကိုစတဲ့လုပ်ငန်းတွေရှိတယ်ပေါ့နော်အဲ့လိုလုပ်ငန်းတွေဦးစားပေးပြီးတော့ရင်းနှီးမြှုပ်နှံမှုရင်းနှီးမြှုပ်နှံကိုပေးဖို့ကျွန်တော်တို့ကဟိုကျင်းလုပ်ငန်းရှင်တွေကိုဒီသာအစိုးရကိုကျွန်တော်တို့တိုက်တွန်းခဲ့ပါတယ်အဲ့ဒါလုပ်ခဲ့တာပေါ့
UNGC ကိုဂတိကဝေပြုတဲ့အခါမှာကုလသမဂ္ဂကထုတ်ပြန်ထားတဲ့စီကန်းဆယ်ချက်ကိုလိုက်နာရမှာလေလူ့အခွင့်အရေးလုံခြုံရေးတွေကိုဒေသလိုက်နာရမှာလေသဘာဝပတ်ဝန်းကျင်ကိုကာကွယ်စောင့်ရှောက်တာတွေကိုလည်းလုံခြုံရမှာဖြစ်ပြီးအာဂရိလိုက်စားမှုတွေကိုရှောင်ကျဉ်နိုင်ဖို့တွေဥပဒေကိုလိုက်နာဖို့ဥပဒေဘောင်အတွင်းကလုံကြဖို့ကျင့်ဝတ်ရှိတဲ့လူမှုတာဝန်ယူတဲ့လုပ်ငန်းတွေဖြစ်ရမယ်ဆိုတဲ့အကြောင်းကိုတော့တာဝန်ကျတဲ့လုပ်ငန်းများဆိုင်ရာကွန်ရက် UNGC Network မြန်မာရဲ့ဥက္ကဋ္ဌဒေါက်တာအောင်ထွန်းသက်ကလည်းပြည်ရင်ပြည်နယ်လုပ်ငန်းရှင်များကိုတိုက်တွန်းသွားခဲ့ပါတယ်။ပြည်ရင်ပြည်နယ်ကုန်တယ်များနဲ့စက်မှုလက်မှုလုပ်ငန်းရှင်များအသင်းက UNGC Network မြန်မာနဲ့ပူးပေါင်းဆောင်ရွက်ဖို့အတွက်စတိပြုလက်မှတ်လည်းရေးထိုးခဲ့ကြပါတယ်။ကုန်တယ်စက်မှုအသင်းချုပ်အနေနဲ့ငင်းငယ်ရေးအတွက်စီးပွားရေးလုပ်ငန်းများ Business for Peace B4P ကိုရန်ကုန်မြို့မှာဧပြီလ10ရက်နေ့ကနေစတင်မိတ်ဆက်ခဲ့ပြီးမွန်ပြည်နယ်ပြည်ရင်ပြည်နယ်တွေမှာကျင်းပခဲ့ကြတာဖြစ်ပါရဲ့ရှင်။
မအေးအမသတင်းပေးပို့သွားတော့ပါ။